This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇွန်လ6ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
ကြော်ပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မင်းပြမျိုးနဲ့ဖားပြူရွာမှအမျိုးသမီးအားမရင်းကျင့်ပြီးတော့တက်ဖြတ်ခဲ့တဲ့ပြစ်မှုကျူးလွန်သူတန်တရားတရားခံ၈ဦးအားဖမ်းဆီးရမိထားပြီးတော့အပြစ်ပေးအရေးယူနိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့ ULAAA ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်မင်းပြမျိုးမစကန်ရဲ့ပါဆောင်60မြင်းဆောင်2025ရာဇသက်ကြီးပုံမှန်302မြင်းဆောင်386ဖားပြူရွာမှမအီအီဆန်းအားမရင်းကျင့်ပြီးတော့တက်ပြတ်ခဲ့တဲ့ရာဇဝမှုဖြစ်စဉ်အတွက်ပြစ်မှုကျူးလွန်သူတန်တရားတရားခံ၈ဦးအားတရားဥပဒေစိုးမိုးရေးနဲ့ပြည်သူ့လုံခြုံရေးတပ်ဖွဲ့ DLEPS မှဖော်ထုတ်ဖမ်းဆီးထိန်းသိမ်းထားပြီးဖြစ်တယ်လို့ ULAAA ပြောရေးဆိုခွင့်ရှိသူဦးခိုင်တုခါကထုတ်ပြန်ထားပါတယ်တရားစွဲတင်ပြစ်ဒဏ်ပေးနိုင်ရေးဥပဒေလုံထုံးလုံနည်းများနဲ့အညီဆက်လက်ဆောင်ရွက်လျက်ရှိနေတယ်လို့လည်းဖော်ပြထားပါသည်အခုလိုကျူးလွန်သူများကို DLEPS တပ်ဖွဲ့မှဖမ်းဆီးရမိနိုင်ရေးအတွက်ဝိုင်းဝန်းကူညီပံ့ပိုးပေးခဲ့တဲ့သက်ဆိုင်ရာလူပုဂ္ဂိုလ်အဖွဲ့အစည်းများနဲ့ဒေသခံပြည်သူလူထုများအားအထူးပင်ကျေးဇူးတင်ဂုဏ်ပြုအပ်ပါကြောင်းဖော်ပြထားပါသည်ခင်ဗျာဆလဘီတပြေကုန်းရွာထိတွေ့တိုက်ပွဲအတွင်းစကားစတပ်ဖွဲ့ဝင်20ထက်မနည်းတေဆုံးခဲ့ပြီးတော့လက်နက်ခဲယမ်းများသိမ်းဆည်းရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ် KNDF တပ်ရင်းအမှတ်14နဲ့မဟာမိတ်တပ်ပေါင်းစုတို့မှဇွန်လ3ရက်နေ့မနက်9:00အချိန်ကမှတပြေကုန်းရွာဖုံးကြီးချောင်းဝန်းအတွင်းအခိုင်အမာတပ်ဆွေးထားတဲ့စစ်ကောင်စီတပ်စခန်းအားဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ KNDF B14 ကအတည်ပြုထားပါတယ်စစ်ကောင်စီတပ်စခန်းအားတိုက်ခိုက်နေစဉ်အတွင်းစစ်ကောင်စီရဲ့စစ်ကူစစ်ကြောင်းအားလက်ဦးမှုအနေဖြင့်တိုက်ခိုက်မှုကိုပြုလုပ်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲအတွင်းမှာ MA1 ငါလက် AK47 တလက် MA4 တလက် RPG တလက်နဲ့အခြားလက်နက်ခဲယမ်းများသိမ်းယူရရှိခဲ့တယ်လို့သိရပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှ20ဦးထက်မနည်းသေဆုံးခဲ့ပြီးတော့တော်လန်ရေးတပ်ဖက်မှရဲဘော်2ဦးမပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီဝက်လူးနေမြေရဲစခန်းတိုင်းတိုက်ပွဲကိုစစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းအားကြားပြတ်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်ဝက်လူးနေမြေရဲစခန်းတိုင်းတိုက်ပွဲကိုစစ်ကူအဖြစ်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရာ၄ဦးထက်မနည်းသေဆုံးခဲ့တယ်လို့နထိုးကြီး PDF ကထုတ်ပြန်ထားပါရီ။ဇွန်လ3ရက်နေ့နေ့လယ်7နာရီခန့်မှာ၎င်းစစ်ကူစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ရာ၄ဦးထက်မနည်းသေဆုံးခဲ့ပြီးတော့အလောင်းတစ်လောင်းနဲ့ခဲယံတစ်ချို့ကိုသိမ်းဆီးရရှိခဲ့တယ်လို့ဆိုပါရီ။ဒါအပြင်၎င်းစစ်ကြောင်းမှထွက်ပြေးလာတဲ့အဓမ္မပေါ်ဆွေစစ်မှုထံစုဆောင်ခံထားရသူလူငယ်၈ဦးကိုကယ်ထုတ်နိုင်ခဲ့ပြီးတော့စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့စနိုက်ပါ2ဦးနဲ့တပ်သား2ဦးကိုဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။အဆိုပါစစ်စင်ရေးကိုကိုမြင့်ဆောင်အညာမြေ operation အဖြစ်မြင်းချံခရိုင်အမှတ်၄တပ်ရင်းမြင်းချံခရိုင်အမှတ်30တပ်ရင်းတို့နဲ့အတူမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီနောင်ချူမျိုးနဲ့ကံကြီးရွာမှာစစ်ကောင်စီနဲ့ TNLA တိုက်ပွဲပြင်းထန်နေစစ်တပ်ရဲ့လက်နက်ကြီးနောင်ချူမျိုးပေါ်ကျရောက်ပြီးတော့ဒေသခံ၄ဦးတန်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇွန်လ9ရက်နေ့မှာနောင်ချူမျိုးအနီးကံကြီးရွာမှာစစ်ကောင်စီတပ်စစ်ကြောင်းကတအောင်းတက်မတော် TNLA ရဲ့တပ်စခန်းကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေကြောင်း ရွှေပြည်မြေသတင်းဌာနမှဖော်ပြထားပါတယ်။ရွှေမုတ်တော်ရွာကနေနောင်ချုံမြို့ရဲ့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်နေပြီးတော့ဇွန်လ4ရက်နေ့နေ့လယ်ပိုင်းအကြမ်းဖက်စစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြောင့်နောင်ချုံမြို့ဇေယျကွက်မှာရှိတဲ့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒဏ်ရာရတဲ့ဒေသခံတွေဟာဦးမြင့်အောင်ဒေါ်ထွေဦးကျော်ဝင်းနဲ့ဒေါ်မူမူအောင်ဖြစ်ပြီးတော့စစ်တပ်ရဲ့လက်နက်ကြီးကြောင့်နေအိမ်တွေလည်းပျက်စီးခဲ့တယ်လို့သိရပါတယ်။တိုက်ပွဲဟာနောင်ချိုမြို့အနီးရောက်လာတာကြောင့်နောင်ချိုမြို့ကနဲ့နောင်ချိုမြို့အနီးမှာရှိတဲ့ကံကြီးရွှေမုတ်တော်ရှောက်ချုံနဲ့နောင်လိပ်စားတဲ့ကျေးရွာကဒေသခံတွေဟာဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တထုံမြို့နယ်မှာအရက်သားတအူအားစစ်ကောင်စီတပ်မှအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မွန်ပြည်နယ်တထုံမြို့နယ် KNU အုပ်ချုပ်နေမြေဒူးတထူတထုံမြို့နယ်ပိနေတော်ကျေးရွာမှာအရက်သားပြည်သူတအူကိုစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့KNU ကထုတ်ပြန်ထားပါတယ်။မီလာ29ရက်နေ့မှာပိနေတော်ကျေးရွာကအသက်52နှစ်အရွယ်တီဆိုလာထုဆိုသူဟာအင်ဥရှာဖွေရန်တော်ရဲသွားစဉ်မှာစစ်ကောင်စီတပ်နဲ့တိုးပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ကလမ်းခုလက်မှာရိုက်နှက်တပ်ဖြတ်ခဲ့တာလို့ဆိုပါတယ်။တီဆိုလာထုကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဟာမေလ28ရက်နေ့ကပိနေတော်ရွာရှိစကခရှစ်တပ်စခန်းမှာတညနာက29ရက်နေ့မှာဝင်းတာပန်ရွာရှိစစ်ကောင်စီတပ်စခန်းကိုတက်ချင်းရန်ထွက်လာတဲ့အင်အားတရာကျော်ပါတဲ့တပ်ဖွဲ့ဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကြောင်ကြီးမြို့နယ်မှာစစ်ကောင်စီတပ်သား3ဦးလက်နက်နဲ့တကွအလင်းဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းကြောင်ကြီးမြို့နယ်နောင်ကုန်းကျေးရွာကိုစစ်ကြောင်းထိုးလာတဲ့ခမာယ984မှတပ်သား3ဦးလက်နက်နဲ့တကွအလင်းဝင်လာခဲ့တယ်လို့ Spring Warriors Scotland ကထုတ်ပြန်ထားပါတယ်။မေလ16ရက်နေ့မှာအဆိုပါစစ်ကြောင်းမှလုံခြုံရေးအရာအမီမဖော်လို့သူစစ်ကောင်စီတပ်သား3ဦးဟာ MA1 တနက်တလက် MA3 တနက်နှစ်လက်တို့ကိုယူဆောင်လာခဲ့ပြီးတော့အလင်းဝင်လာခဲ့တာလို့ဆိုပါတယ်။၎င်းတပ်သား3ဦးဟာစစ်ကောင်စီတပ်ကအထမစစ်မှုထမ်းခိုင်းဖို့ပေါ်တာဆွဲပြီးတော့ဖမ်းဆီးထားတဲ့လူငယ်တွေဖြစ်ကြတယ်လို့သိရပါတယ်။၎င်းတို့သုံးဦးကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားပြီးတော့ဂုံပြူစုငွေများချင်းမြင့်ပေးအပ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးမုံရွာမှာစစ်ကောင်စီတပ်သား3ဦးမြို့နယ်ပလဖထံလက်နက်နဲ့တကွအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ဝင်3ဦးလက်နက်နဲ့တကွမုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ပလဖထံအလင်းဝင်ခဲ့တယ်လို့ဇွန်လ9ရက်နေ့ကထုတ်ပြန်ထားပါတယ်။အလင်းဝင်ရောက်လာသူ3ဦးဟာနေမျိုးဦးရန်ကုန်ချစ်မိုးသူပတ်သိမ်းနဲ့ညီညီရှမ်းမြောက်တို့ဖြစ်ကြပြီးတော့ MA1 တက်လက် MA13 တက်လက်နဲ့ G3 တက်လက်တို့ကိုတပါးတည်းယူဆောင်လာခဲ့တယ်လို့ဆိုပါတယ်။လက်နက်နဲ့တကွအလင်းဝင်လာသူ3ဦးကိုမုံရွာပလဖကလှုပ်ထုံလုံနီးများနဲ့အညီစီစစ်လက်ခံခဲ့ပြီးတော့ချင်းမြင့်ငွေ7,500စီကုန်ပြူပေးအပ်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီရဲ့လက်အောက်မှာတာဝန်မထမ်းဆောင်လို့တာကြောင့်လက်နက်ချကပြည်သူနဲ့ပူးပေါင်းလို့တဲ့စစ်ကောင်စီတပ်သားများကိုအမဲကျူစူနေမှာဖြစ်ပြီးတော့လူခွင့်ရေးအပြည့်အဝရရှိစေကလက်နက်နဲ့တကွအလင်းဝင်လာသူများကိုစုငွေများချင်းမြင့်ပေးသွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ညဦးမှုမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။2025ခုနှစ်ဇွန်လ6ရက်နေ့ရေဒီယိုအန်ယူဂျီပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ညဦးမှုမှပထမဆုံးတင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်အစိုးရယာယီသမရဒူဝါလက်ရှိလာမှကိုရီးယားနိုင်ငံသမရသစ်လီဂျင်မြောင်ထံသို့ဂုံပြူသွင်းလွှာပေးပို့တဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်အစိုးရနဲ့ပြည်သူများကိုစားကိုရီးယားနိုင်ငံသမရအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့လီဂျင်မြောင်ကဂုံပြူချောင်းသွင်းလွှာကိုဇွန်လ9ရက်နေ့မှာပေးပို့ခဲ့ပါတယ်။သွင်းလွှာမှာဒီမိုကရေစီကိုကာကွယ်ထိန်သိမ်းရန်တန်နိဋ္ဌာန်ချထားသောခေါင်းဆောင်တဦးကိုရွေးချယ်ခဲ့သည့်ကိုရီးယားပြည်သူများ၏တတိနှင့်တန်နိဋ္ဌာန်ကိုလေးလေးနက်နက်ချီးကျူးဂုံပြူတယ်လို့ယာယီသမရကဆိုထားပါတယ်။သမရသည်အမြင်မှုသည်ကိုရီးယားနိုင်ငံသမိုင်းတွင်နှက်ဆိုင်သောနိုင်ငံမငြိမ်မသက်မှုနှင့်မသေးကြမီရာမှုများကာလတစ်ခုပြီးနောက်အရေးပါသောအခိုက်အတန့်တွေရရှိလာခြင်းဖြစ်ပြီးသမရလီဂျင်များ၏အကောင်းဆောင်မှုသည်ပြည်တွင်းကွဲပြားမှုများကိုပြန်လည်တင်မြှင့်စေမည်ဒီမိုကရက်တစ်ဖွဲ့စည်းများပေါ်ယုံကြည်မှုကိုပြန်လည်ထူထောင်ပေးမည်လွတ်လပ်မှုတရားမျှတမှုနှင့်တာဝန်ယူမှုတံမှုများကိုပြန်လည်အတည်ပြုမည်နိုင်ငံကိုပုံမှန်တမာပြီးစီလုံးညီညွတ်သောအနာဂတ်စီသို့ပို့ဆောင်ပေးမည်ဟုယုံကြည်ကြောင်းဖော်ပြထားပါသည်ဒါအပြင်မြန်မာနိုင်ငံ၏ဒီမိုကရေစီလှုပ်ရှားမှုအတွက်မရင်းရိုင်းသောထောက်ခံမှုနှင့် ဲ့ကိုရီးယားသမ္မတနိုင်ငံအတွင်းနေထိုင်သောမြန်မာနိုင်ငံသားများအတွက်ပြသခဲ့သောရည်ရွယ်မှုအတွက်ကျေးဇူးတင်မှုကိုဖော်ပြလိုကြောင်းကိုရီးယားပြည်သူများ၏စီလုံးညီညွတ်မှုသည်မြန်မာနိုင်ငံတွင်လွတ်လပ်မှုနှင့်တရားမျှတမှုအတွက်ဆက်လက်ရုန်းကန်နေရသောပြည်သူများအတွက်မျှော်လင့်ချက်ကိုပေးခဲ့ကြောင်းသဝင်လွှာမှဖော်ပြထားပါသည်။သမ္မတလီကျင်းများ၏ခေါင်းဆောင်မှုအောက်တွင်ကိုရီးယားသမ္မတနိုင်ငံသည်လူ့ခွင့်ရေးကိုကာကွယ်ရန်နှင့် Federal Democracy ကိုလိုက်စားရန်မြန်မာပြည်သူများနှင့်ဆက်လက်ရည်တည်ပေးမည်ဖြစ်ပြီးမြန်မာနိုင်ငံ၏တရားဝင်အစိုးရအဖြစ်မြို့သားညီညွတ်ရေးအစိုးရကိုတက်ကြွစွာထောက်ခံတိမတ်ပြုသည့်မူဝါဒများကိုချမှတ်မည်ဟုယုံကြည်ကြောင်းယာယီသမ္မတဒူဝါလက်ရှိလာမှဆိုထားပါသည်။မြို့သားညီညွတ်ရေးအစိုးရသည်နိုင်ငံများအကြားရှင်းလင်းစွာတည်ရှိခဲ့သောခင်မင်ရင်းနှီးမှုကိုအလေးထားတံမိုးထားပြီးရင်းနှီးသောမိဘဆက်ဆံရေးကိုဆက်လက်အားကောင်းလာစေရန်အခိုင်အမာတန်ိဋ္ဌန်ချထားကြောင်းရေးသားဖော်ပြထားပါသည်ရှင်။ကချင်ပြည်နယ်နဲ့ချင်းပြည်နယ်မှာရေပေးသည့်စစ်ဘေးရှောင်ပြည်သူများအတွက်ရေပေါ်စားနပ်ရိက္ခာနဲ့မိုးကံအတွက် NUG ကထောက်ပံ့ပေးလျက်ရှိတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။မလအတွင်းဘင်္ဂလားပင်လယ်အော်အနောက်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့လေပြင်းနဲ့ရုံဝန်အချိန်ကြောင့်မြန်မာနိုင်ငံဒေသအချို့မှာမိုးသက်လေပြင်းများကြားရောက်ခြင်း၊နေရာကွက်ရဲ့မိုးကြီးခြင်းများနဲ့ရေကြီးခြင်းများဖြစ်ပေါ်ခဲ့ပါတယ်။မြို့သားညီညွတ်အစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနအနေနဲ့ရေကြီးရေလျှံဒေသများမှာရှိတဲ့ရေပေးသည့်စစ်ဘေးရှောင်များအတွက်ရေပေါ်လူသားစာနာအကူအညီဖြင့်ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ရှိရေပေးသည့်စစ်ရှောင်6,112ဦး၊ချီပွေမြို့နယ်မှ2,500ဦး၊မချမ်းမုံမြို့နယ်မှ1,926ဦး၊စွန်ပရဗန်မြို့နယ်မှ920ဦး၊နောင်မုံမြို့နယ်မှ1,359ဦး၊ခေါင်လန်ဖူးမြို့နယ်မှ195ဦးတို့အတွက်ငွေကျပ်229သိန်းကို၎င်း၊ချင်းပြည်နယ်ပလောဝမြို့နယ်ရှိစစ်ရှောင်စခန်းတစ်ခုမှရေပေးသည့်လူဦးရေ669ဦးနဲ့မီဇိုရန်ပြည်နယ်အတွင်းရှိရေပေးသည့်စစ်ဘေးရှောင်လူဦးရေ960ဦးအတွက်ငွေကျပ်89သိန်းကို၎င်းရေပေါ်ကူညီထောက်ပံ့ခဲ့ပါတယ်။ဆက်လက်ပြီးမွေးရာသီကာလမှာပြည်သူများအနေနဲ့ရေပေးနဲ့ဇက်လင်းပြီးသတိပြုရမယ့်အချက်များကိုအတိပေးပန်ကြားခြင်းနဲ့ဒေသလိုက်မူလဝတ္တသတင်းများကိုဆက်လက်ထုတ်ပြန်သွားမယ်လို့ဆိုပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ Minnesota ပြည်နယ်ရှိ State Congress Office တို့ဖိတ်ကြားချက်အရပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုးနဲ့ကရင်အဖွဲ့အစည်းကောင်ဆောင်များတက်ရောက်တဲ့သတင်းပဲဖြစ်ပါတယ်။ American နိုင်ငံ Minnesota ပြည်နယ်ရှိ State Congress Office တို့တာဝန်ရှိသူတွေရဲ့ဖိတ်ကြားချက်အရမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုးနဲ့ကရင်အဖွဲ့အစည်းကောင်ဆောင်များမှသွားရောက်၍လုပ်ငန်းရပ်များကိုဆွေးနွေးခဲ့ကြပါတယ်။ Congress Office မှာ Mr. Sharma လက်ရှိနိုင်ငံရေးလုပ်ငန်းရပ်များမြန်မာပြည်ဒီမိုကရေစီအားပေးရေးအစရှိတဲ့လှုပ်ဆောင်နေမှုများအားရှင်းလင်းပြောကြားခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးနော်ဆူဇနာလာလာဆိုမှာလဲမြို့သားညီညွတ်အစိုးရ၏လှုပ်ဆောင်ချက်များမြို့သမီးလူငယ်နှင့်ကလေးသင်ငယ်ရာဝန်ကြီးဌာန၏ဝန်ဆောင်မှုလုပ်ငန်းများအားရှင်းလင်းပြောကြားခဲ့တယ်လို့တင်ရရှိပါတယ်ရှင်ဆလဘီ113ချိန်မြောက်ပြည်ပဆိုင်ရာအလို့သမားရဲ့ညီလာခံ 130ILC တွင်ဂျမဆီယုစုဟာ ILO Constitution Article 33ရရေးရဆုံးဖြတ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ9ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပပြုလုပ်တဲ့113ချိန်မြောက်ပြည်ပဆိုင်ရာအလို့သမားရဲ့ညီလာခံ 130ILC မှာ ILO ကဂျမဆီယုစုဟာအခြေခံအလို့သမားခွင့်ရလူခွင့်ရချုပ်ဖောက်မှုများအထူးသဖြင့် ILO ၏လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်နဲ့စုယုံခွင့်ဆိုင်ရာပြဋ္ဌာန်းချက်အမှတ် တ်89နဲ့အာဓမ္မအလုတ်ခိုင်းစေခြင်းဆိုင်ရာပြဋ္ဌာန်းချက်အမှတ်29ကိုကျူးလွန်ဖောက်ဖျက်မှုများကြောင့် Article 33ရအေးအေးရန်ဆုံးဖြတ်ချက်ချမှတ်ခဲ့ကြောင်း NUG လုံတမောင်းဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။ယခုကဲ့သို့စေအုပ်စုကအေးအေးရန်ဆုံးဖြတ်ချက်ချမှတ်နိုင်ရန်အတွက်မြို့သားညီညွတ်ရေးအစိုးရ၏ပုံမှန်ဆိုင်ကိုယ်စားလှယ်အဖွဲ့ကမြန်မာနိုင်ငံမှာလုံတမောင်းတပ်ပေါင်းစု MLA CDUM မှဥမ္မာမောင်ကညီလာခံမှကနေဦးခွင့်မှစကားမှတိုက်တွန်းပြောကြားခဲ့ပြီးတစ်ဆက်တည်းမှာပဲပြည်ပဆိုင်ရာလုံတမောင်းသမဂ္ဂများအဖွဲ့ချုပ်ဒုတိယကိုယ်စားလှယ်မြို့သားညီညွတ်ရေးအစိုးရ၏သုံးမင်းဆိုင်အဖွဲ့ဝင်လုံတမောင်းကိုယ်စားလှယ်ဒေါ်ဖြူဆန္ဒဆို MLA CDUM ကစေအုပ်စု၏အခြေခံလုံတမောင်းခွင့်ရလူခွင့်ရချိုးဖောက်မှုများအနိုင်ကျင့်ဖိနှိပ်မှုများကျန်းဖက်လုပ်ရများအတွက် Article 33ရရေးယူခြင်းသည်လက်စားချေခြင်းမဟုတ်ဘဲမြမပြည်သူလူထု၏ဂုဏ်သိက္ခာတရားမျှတမှုမြမပြည်သူလူထုများ၏တိုးတက်ရေးဘဝပြောင်းလဲတည်ဆောက်ရေးအတွက်ဖြစ်ကြောင်းပြောကြားခဲ့တယ်လို့သိရပါတယ်။ကျင်းပလျက်ရှိတဲ့ညီလာခံတို့မြမပြည်သူလူထုအားကိုစားပြုသည့်မြို့သားညီညွတ်အစိုးရလူ့သမားဝန်ကြီးဌာနဦးဆောင်သည့်အစိုးရလုပ်ငန်းရှင်လူ့သမားကိုယ်စားလှယ်များတက်ရောက်ခဲ့ကြပြီးမြမဒီမိုကရေစီရေးလှုပ်ရှားမှုများနဲ့ခြေခံခွင့်ရများပြောင်းလဲရရှိရေးကြိုးပမ်းဆောင်ရွက်မှုများမှယခုကဲ့သို့တမိုင်းတွင်မြစ်ဆုံးဖြတ်ချက်တစ်ရက်ချမှတ်လိုက်ခြင်းသည်မိမိတို့မြမပြည်သူလူထုပေါ်တကမ္ဘာလုံးနှင့် ILO တို့ကမျက်ကွယ်ပြုမထားကြောင်းကိုမျက်မြင်သက်သေပြလိုက်ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။ယခု ILO ၏ဆုံးဖြတ်ချက်သည်မြမပြည်သူလူထု၏အောင်းမွေးဖြစ်ပြီးမြမပြည်သူလူထုကနှစ်ပေါင်းများစွာကြံ့ကြံ့ခံရင်ဆိုင်ပြီးစစ်တပ်၏တနက်ကြီးစံများဤမျိုးစုံဖြစ်ဖိနှိပ်မှုများမျိုးသမီးများပေါ်လိမ်ပိုင်းဆိုင်ရာနိုင်ကျင့်မှုများယသားပြည်သူလူထုနှင့်စာသင်ကျောင်းများ၌ပညာသင်ကြားနေသည့်ကလေးငယ်များအပေါ်ပုံကျဲတိုက်ခတ်မှုများစားတဲ့တွင်ကြံ့ကြံ့ခံရင်ဆိုင်ခြင်းမှရရှိခဲ့သည့်ပြည်သူအောင်းမွေးဖြစ်ကမြမပြည်သူများပေါ်တွင်ဖိနှိပ်သက်ဖြစ်နေသည့်စေုပ်စု၏ကြံဖတ်လို့ရများကိုကမ္ဘာလှည်တွင်ဖော်ထုတ်ပြသနိုင်ခဲ့ခြင်းလည်းဖြစ်ပါတယ်။မြမပြည်သူလူထုနဲ့အတူ ILO ဖွဲ့ဝင်နိုင်ငံများမှအစိုးရအလို့ရှင်အလို့သမားကိုယ်စားလှယ်များနိုင်ငံတကာတွင်ရှိနေသည့်အလို့သမားများလုံတမသမဂ္ဂအဖွဲ့ဝင်များခေါင်းဆောင်များကမြမပြည်သူလူထုနှင့်အတူတသားတဲ့ရည်တည်ကြောင်းပြသခဲ့ခြင်းလည်းဖြစ်တယ်လို့ဖော်ပြထားပါတယ်။ယခုကဲ့သို့စေအုပ်စုဟာ Article 33ရရေးယူမိကိစ္စကိုအစိုးတင်သွင်းသည့်အခါတွင်မြမစေအုပ်စုနှင့်တကမ္ဘာလုံးကိုနိုင်ထက်စီးနှင်းပြုနိုင်ကျင့်ရန်ကြိုးစားနေသည့်ရုရှား၊ဘီလာရုစ်၊လာအိုတရုတ်နိုင်ငံတို့ကကန့်ကွက်ခဲ့ကြတယ်လို့သိရပါတယ်။ထို့ပေမဲ့အခုညီလာခံတို့တက်ရောက်လာကြတဲ့အလို့ရှင်ကိုယ်စားလှယ်များလုံတမကိုယ်စားလှယ်များနိုင်ငံတကာမှတက်ရောက်လာတဲ့စီးပွားရေးကိုယ်စားလှယ်များမှတခဲနဲ့ထောက်ခံခဲ့တယ်လို့သိရပါတယ်။ Article 33ဆုံးဖြတ်ချက်အောင်မွေးသည့်တကမ္ဘာလုံးတွင်ရှိနေကြသည့်စေုပ်စုနှင့်စေုပ်စု၏အပေါင်းမများကိုလက်နက်ရှိတိုင်းနိုင်ထက်စီနှင့်လှုပ်ဆောင်ရမည်အကြောင်းကိုသက်သေပြခြင်းလည်းဖြစ်ကြောင်းမြမပြည်သူများအတွက်နိုင်ငံတကာထံအကြိမ်ကြိမ်အကူအညီတောင်းခံခဲ့တယ်လို့တုံ့ပြန်ဆောင်ရွက်မှုနှင့်ပူးပေါင်းပါဝင်မှုနှေးကွေးနေခဲ့တယ်လို့ယခုအခါဒီမိုကရေစီစနစ်ကိုအပြည့်အဝလက်ခံကျင့်သုံးသည့် ILO သုံးမဆိုင်ရန်နေရာတွင်တည်ရှိနေသည့်နိုင်ငံတကာအစိုးရများ၊လှုပ်ရှင်များ၊လူ့သမားများနေဖြင့်မြမပြည်သူလူထု၏ဘဝကိုမျက်ကွယ်ပြုမထားဘဲတသားတည်းရပ်တည်ပြီးစေုပ်စုနေဖြင့်နိုင်ထက်စီနှင့်ပြုနေမှုများကိုမြေသူကမှလက်မခံနိုင်ကြောင်းကိုပြပြတသားပြသနိုင်လိုက်ခြင်းလည်းဖြစ်ပါတယ်။ယခုကျင်းပလျက်ရှိတဲ့ပြည်ပဆိုင်ရာလူ့သမားရေးအညီလာခံတို့တွားရောက်တိုက်ပွဲဝင်နေသူများတွင်မြို့သားညီညွတ်ရေးအစိုးရလူ့သမားဝန်ကြီးဌာနဦးဆောင်တဲ့သုံးမင်းဆိုင်ကိုယ်စားလှယ်အဖွဲ့ဝင်အခွင့်အရေးချိုးဖောက်ခံနေရသည့်အဖိနှိပ်ခံလို့ရှင်တဲ့လူ့သမားကိုယ်စားလှယ်များပါဝင်တယ်လို့ဖော်ပြထားပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနှင့်အထိမ်းအမှတ်ဖြင့်မင်းတပ်မျိုးနယ်တွင်တပ်ပင်များစိုက်ပျိုးတဲ့သတင်းပဲဖြစ်ပါတယ်။ဂျာကာလမင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တတော်ဦးစီးဌာန၏ဦးဆောင်မှုဖြင့်မြို့နယ်ပြည်သူ့အုပ်ချုပ်ရေးရုံးအဖွဲ့ဝင်များချင်းကာကွယ်ရေးတပ်ဖွဲ့မင်းတပ်တရင်အမှတ်တမရဲဘော်များနှင့်ပြည်သူ့အုပ်ချုပ်ပူးပေါင်းပါဝင်မှုဖြင့်မင်းတပ်မျိုးဝင်မဟုတ်အနေဖြင့်ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနှင့်အထိမ်းအမှတ်ဖြင့်တပ်ပင်များစိုက်ပျိုးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။မင်းတပ်မျိုးနယ်တွင်ရှိရေမြေတဘာဝတောတောင်များကိုထိန်းသိမ်းခြင်းအပြင်ရေဝေရေလဲတောတောင်တဘာဝနှင့်တကွရှားပါရိစံမျိုးစိမ်များအပင်မျိုးစိမ်များကိုထိန်းသိမ်းခြင်းအပြင်ရှေးပူပင်းများထံမှလက်ခံရရှိသောဤတောတောင်တဘာဝအလှများကိုနောက်မျိုးဆက်တွင်ပုံမတိုးတက်တာယာဝပြောစီရလုံဆောင်ကြရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဆက်လက်ပြီးမင်းနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နေဖြင့်ရှားပါပင်မျိုးစိမ်များတာယာတရိစံနှင့်ရေမြေတဘာဝပတ်ဝန်းကျင်ထိန်းသိမ်းခြင်းတို့ကိုစနစ်တကျအချိန်ယူအရှိန်မြှင့်လုံဆောင်သွားရန်စီစဉ်ထားရှိပြီးရေမှာတစ်ဆင့်တဘာဝခီးသွွားလုပ်ငန်းများတိုးတက်လာပြီးဒေသခံများ၏လုံခြုံရေးဝင်ငွေအခွင့်အလမ်းများပေါ်ပေါက်တိုးတက်လာစေရန်လုံဆောင်သွားမယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာဂီနဲ့ Culture တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတခါမှာတော့ညာနာညာရဲ့လက်ရတဖို့ဖြစ်တဲ့အောင်နမိတ်ခြေလမ်းများလို့အမည်ရတဲ့တော်လိုင်းကပြားကိုလွတ်လပ်ຫນွေဦးကခန်းစားရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
အောင်နမိတ်ခြေလမ်းများပခုံးတွေဟာမြို့တွေကိုထမ်းထားသလိုမြို့တွေကိုပခုံးတွေနဲ့ငတ်လင့်ထားရတယ်လွင့်ထားတဲ့အလံတော်နဲ့လွင့်နေတဲ့နိုင်ငံတော်ဟာမကြာမြင့်မီအောင်မြေကိုနင်းဖို့စောင့်မျှော်ကန့်လင့်လို့ လမ်းကြိုလမ်းကြားတယ်တိုးထွက်လာတဲ့အနာကနေရများမှာအောင်ပွဲတွေဆက်နေတဲ့တိုက်မောင်းတံများဖြစ်စစ်ရောအချစ်ရောစစ်မှန်ချင်းတရားနဲ့တိုးဝေမိချင်းငါတို့ဆိုတာနိုင်ငံချစ်စိတ်အပြည့်နဲ့အောင်ပွဲဝင်လူသားစစ်စစ်တွေမြို့ရိုးကိုခုနှစ်ကြိမ်လှည့်ပတ်ပြီးညာတံပေးနေတဲ့စစ်တပိုးခရယာတံများဆက်လို့လှမ်းစဲပေါ်မြို့ရိုးကိုဖြိုဖျက်လို့ပြန်လဲတိဆောက်မယ်အောင်နမိတ်ခြေလှမ်းများ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော်လန်ရေးတကီတာမှာတော့မင်ဂျာကုတီဆိုထားတဲ့ဒေါင်းစစ်တီတို့ခြေလာပြီးတို့အမြင်ရတဲ့တော်လန်ရေးတကီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
Only I'll come, 勇气啊祝你的 Don't sit the low, she love me To allow ye, Santa ye Me show those when they try to win Do ye go no, Suzy Javi Don't sit the low, she love meBut don't stand tall, don't sit and see Don't let all of my world change In your sin, don't show to me And I can love what you have to Yes, I call on it, don't let it
ဗီဒီယိုအညီဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။အားလေးစောပါ
ဗ
ရေဒီယို NUG တပည့်တွန်းတောင်းတီကိုရခိုင်ပါတာနောက်တော်စပီလာဖို့ခိုင်ပါရင်အကျဉ်းလို့လာတင်လာပါဘေးကောင်းရေးဆေးရုံတိတည်ဆောင်းနိုင်ဖို့ကျဲမာရေးဝင်ကြီးဌာနဒုတိယဝင်ကြီးပါမောက်ခဒေါက်တာခေါမောင်လွန်ကတိုက်တွန်းတဲ့တောင်းကိုတောင်းစပီပါမယ်ဘေးကောင်းရေးဆေးရုံတိတည်ဆောင်းနိုင်ဖို့အတွက်ကျဲမာရေးဝင်ကြီးဌာနဒုတိယဝင်ကြီးပါမောက်ခဒေါက်တာခေါမောင်လွန်ကတိုက်တွန်းလို့ဆိုလိုက်ပါရယ်အလုံးသေးတွေအတိုင်းမရင်ဘရာမာတော်လန်ရေးဒေတာတိကိုစီကူသားမုံပြီးနေရကျန်တော်ဦးကျမရီဝင်ထန်တီကိုအဂရန်ဖာဆိုင်ကောင်စီကဝင်ဟောင်းကနေခရင်ခေါဘုံဂရင်းနေစော်တီကိုအလုံးသိပြီးပြိုက်ပါရယ်ဒီလောက်ဘုံတီဂရင်းနေရဲ့ကားထေးကမင်းမင်းဤအသားကိုပဒါနာမထားပင်တော့ပရီတန်ဆိုင်မင်ဘရာမာပရီသူပရီသားတီဤကျမရီနောက်ထိခိုက်တန်ရာရာရီရေပေါ်တီကိုစောင်းရှောက်ပြီးနေရယ်လူတီဤရေဆွန်းတဲ့တီကိုမရှိကျူးပေးမနေနိုင်ပါအကူကတော့ကစင်ခုံမှုတရက်ပြိုက်လာပါရယ်မင်းဘရာမာရှိရီကျမရီစောင်းရှောက်မှုပြီးနေရဲ့အချိန်မှာဘုံဂရင်းတိုက်ခိုက်ဆိုတီကကျမရီဝင်ထန်တီအတော့စင်ခုံမုံဖိုင်လာစောကောင်သူတို့တည်းတော့အသားအန်ဒရီလေးကောင်းဝီအောင်ကျမရီဆောင်ရှောင်းမုံလေးလုံနိုင်အောင်ဆိုပြီးကမရင်အောက်ဆီရုံလေးတည်ဆောက်ဖို့စိုင်းစားလာခဲ့ပါတယ်ရောဆိုင်စားရှာကအခရိခံပြီးကစိုက်ရှာလုံရှုံရီစီရုံကမ်ပိန်းပေါ်ပေါလာစော်ပြိုက်ပါရီလို့ဆိုပါရီ Safe Hospital Safe Healthcare Campaign ကို Remesha Target American Dollar 4,000 သဲမဲ့ထားပြီးကကမ်ပိန်းကာလမေလ24 Running ကနေဇွန်လ30 Running အထိပါဝင်နိုင်ဖို့ပြိုက်ပါရီကမ်ပိန်းအကောင့်အသေးစိတ်ဖဲရှုနိုင်ဖို့ကျဲမာရီဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရ Facebook Page စာမျက်နှာမှာပေါ်ပြထားပါရီစာလပိကေကျောက်ပြတိုက်ပွဲမှာစိုက်ကောင်စီတိုင်းဆိုင်ဦးစီးမုံဒုတိယဘုံမူရီတို့ကို AA ဖန်စီရာမင်းရဲ့တရောင်းကိုတောင်းစားပေးပါမယ်။မေလ30ရက်နေ့ညစာပါ3နာရီမှာကျောက်ပြမျိုးနဲ့မွန်တဲတောင်ကျေရွာအနီးဖိုက်ပွားခရီတိုက်ပွဲအတောင်းစိုက်ဦးစီးမုံဒုဘုံမူရီကျော်လန့်ဂရိုင်နာစိုက်3မင်း30ထားမနေ့ကို AA ကဖန်စီရာမင်းခရီလို့ဆိုပါရယ်။ရီခရီမက်ရှလာ20ခုနိုင်ရောင်းနေကကျောက်ပြမျိုးရီတဲရောင်း30နိုင်ကကောင်းစခင်ဖရိုက်ဒေးစောနေဖေးတောင်စခန်းသိန်းတိုက်ပွဲမှာလေစိုက်ကောင်စီရဲ့တဲမစေးတိုက်ခရီမရန်တန်ရွန်ဌာနချုပ်ကနင့်ဂျူဟာမုံဘုံမှုရှုံဂျုံမြုတ်အောင်စနိုက်ပါကြီးထိမှန်ပြီးကတီဆုံခါပနာထိခိုက်တီဆုံမှုညပြခါပါရီကျောက်ရူမှာတရုံရောနင်းနှုံးနဲ့မုံစီမန်ကင်းတီဖရိုက်ဒေးအထူးစီပွားရေးဆောင်ရီနော့စိုက်ကဲနာရီနန်ပိုင်းလိုင်းတီရင်းနေပြီးကလာရှိတိုက်ပွဲတီဆောင်မြို့စီမန်ကင်းတီနော်မီတာခေါင်းထောင်ကျော်အကွာမှာဖရိုက်ပွားနေဆိုပါအေအေကတော့ခါဒေရောနင်းနှုံးနဲ့မုံတီကိုထိခိုက်ဖို့ဆောင်မဟုတ်လို့ကတိပြုထားပါရီယော့အဘရောင်လာနေနောင်အလုံးဝလာရဲလူတီကိုလေစိုက်သုံးပန်းဥပဒေအတိုင်းအကောင့်ဝင်ဆုံးလာခံထားပြီးထိုင်းတင်ရဲစုံဝေတီကို PF နာမင်းသားစုဆွေမျိုးတီပါကိုလွှေပြောင်းပိုးဆောင်ပြီးနေရလို့သိရပါရယ်ရခိုင်ဒေသမြို့သိမ်းတိုက်ပွဲတီအတော်အေအေကစိုက်သုံးပန်းထောင်နာရှိကိုဟန်စီရာမီထားပြီးရုံအထိမှာစိုက်ကောင်စီဘုံမှုရှော့အဆောင်ရှိရလို့လေးဦးအထိပါဝင်နေစော်လေးပြိုက်ပါရယ်ဇာလပိရဲ့ရခိုင်ပြည်လုံးဆိုင်ရာကြောင်းသားနောက်လူငယ်တီအစီအရုံပြင်စမအဂရင်းညင်လာခင်တို့ဘာကသာတီအပွေရှုပ်တဝင်လွာပြီးပို့ရတဲ့တောင်းကိုတောင်းစားပေးပါမယ်။ဆိုင်းဟာနာရှောင်းစန်းကြောင်ရီဒီမိုကရေစီအရေးနောက်ဖိနှိပ်ခင်ပြည်သူလူထုလွဲမောက်ရီအတော်အစွန်တဆိုင် group ပဲနေရီရခိုင်ပြည်နယ်လုံးဆိုင်ရာကြောင်းသားနဲ့လူငယ်တီအစီအရုံပင်စမအဂရင်းညီလာခင်ကိုအမနိုင်ငံလုံးဆိုင်ရာကြောင်းသားသမဂ္ဂတီအပွေရှုပ်ဘာကာတာကတဝန်လွာတဆောင်ပြီးပို့လိုက်ပါရီ။မနိုင်ငံလုံးဆိုင်ရာကြောင်းသားသမဂ္ဂအပွေရှုပ်ဘာကာတာအနေနဲ့ရခိုင်ပြည်နယ်လုံးဆိုင်ရာကြောင်းသားနောက်လူငယ်တီအစီအရုံ၏နိုင်ငံရေးပြည်ထောင်စုနောက်ရေတီရှာကိုအလီနာဂုံဘူရီအဂရောင်းတဝန်လွာမှာဖော်ပြထားပါရီ။လာရှိနေဦးတော်လန်ရီမှာလည်းရခိုင်ပြည်နယ်လုံးဆိုင်ရာကြောင်းသားနောက်လူငယ်အစီအရုံဆောင်တော်လန်ရီလုပ်ငန်းတီကိုတာဂရဆောလုံဆောင်နေရပိုင်ဘာကာတာတီအပွေရှုပ်နောက်လေးပူပေါင်းရောင်းနေပြီကမဟာမိတ်စုဖွဲ့မှုပုံစံနောက်တူလာတွဲရှိတာနေရလို့ဆိုပါရယ်ယွန်ဂရောင်းရခိုင်ပြည်နယ်လုံးဆိုင်ရာကြောင်းသားနယ်လူငယ်တီအစီအရုံအနေနဲ့အခုကြောင်းပါနေရပိုင်စမအဂရိညင်လာခဲမှလေအဖိနှိုက်ခံပြည်သူလူထုကိုများနာမှုတွေဆွေးနွေးမှုတွေဆုံးဖြတ်ရှာတိရှာမဲ့နိုင်ပြီကပရိစာရှာရာဖို့ဆိုင်ရနာရှောင်းစမ်းကြောင်ရီဒီမိုကရေစီရေးတိုက်ပွဲမှာဆားလာတိုက်ပွဲဝင်နိုင်ခဲ့ပါစီကောင်ဗမာနိုင်ငံလုံးဆိုင်ရာကြောင်းသားသမဂ္ဂတီအဖွဲ့ရှုပ်ဘာကာတာကစူတောင်းပြထားပါရယ်ဆာလာပရီရဲ့တတိယအဂရိမရောအပိုင်ရက်ဘာတင်တူဂရောင်းညီနောင်သုံးဖွဲထုတ်ပြတဲ့တဲ့တော်ကိုတောင်းစားပြပါမယ်မြန်မာနိုင်ငံနင်ရာအနှဲအပရမငလရောင်နောက်စားတွေးလူသားရှောင်းစာနာထောက်ထားရေးလုံငင်းတီဆာလာပရီရဲ့လုံဆောင်နိုင်ဖို့အပိုင်ရက်ကာလာကိုသုံးရင်မောက်အပရိုက်နောက်ထဲတလားဘာတင်တူဂရောင်းရောက်ပညာမဟာမိတ်သုံးဖွဲကထုတ်ပြန်လာပါရယ်အပိုင်ရက်ကာလာကိုဂျန်လာတရာနင်းကနေ ုံးစီရာနေအထိဒါတင်တိုခါဆောင်ဖရိုက်ဒေးလို့ထုတ်ပြန်ရှာအရာတီလာပါရယ်နေတော်သုံးဖွဲအနေနဲ့စိုက်ကောင်စီနောက်တိုက်ပွဲဖရိုက်ပွားနေတဲ့နေရာတိမှာမိမိကိုယ်ကိုမိမိခုခင်ကာကွယ်တုံးပြန်မှုတို့ကလွှဲပြီးကမိမိရောဖားကားစားပြီးကထိုးဆိုင်ဆောင်တိုက်ခိုက်ခံရို့ကိုဘလုတ်ဖို့ဆောင်မဟုတ်ကောင်ဖော်ပြထားပါရယ်မက်ရှလာကုံပိုင်းမှာလောက်ခဲခါရယ်စကန်နယ်လျောင်းနောက်စားတွေလူသားရှောင်းစာနာထောက်ထားရေးအကူအညီတွေစားလာဆောင်ရနိုင်ဖို့ဧပြီလ၃ရက်နေ့မှာညီနောင်သုံးဖွဲ့ကအပိုင်ရက်ထုတ်ပြန်ခါဆော့ဖရိုက်ပြီးအခုတကရင်မှာဆိုလို့ရှိခါကသုံးကရင်ရောက်ကာတင်တိုခါဆော့ဖရိုက်ပါရယ်အခုတောင်စားပြီးခါရယ်တတော်လေးကို Radio NUG အပွဲသားတီကပြပို့ထားဆော့ဖရိုက်ပါရယ်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့သတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်